မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းဆူရနဲ့ KIU ကချင်လူမျိုးရေးအဖွဲ့အစည်းအကြားအပြစ်ခတ်ရဲစဲရေးယူနိုင်ဖို့သဘောတူခဲ့တဲ့အပေါ်ကုလသမဂ္ဂတွေးမှုချုပ်ဘန်ကီမွန်ကကြိုဆိုလိုက်ပါတယ်။တချိန်တည်းမှာပဲကချင်ပြည်နယ်အတွင်းကအရက်သားဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့မျှော်လင့်တယ်လို့လည်းတွေးမှုချုပ်ကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ကိုသားညုံကဆက်ပြီးပြောပြပေးပါမယ်ရှင်။
KIO ကချင်လူမျိုးရေးအဖွဲ့နဲ့မြန်မာဆူရညီညာရေးဖော်ဆောင်မှုကော်မတီတို့ကြားပြီးခဲ့တဲ့ဆွေးနွေးညှိနှိုင်းမှုတွေကြောင့်အပြစ်ခတ်ရက်စဲရေးသဘောတူလိုက်ပြီလို့မဆိုနိုင်ပေမဲ့လာပေါင်းများစွာစီးတင်းမှမှုတွေကတော့အတော်လေးကိုရော့ကျသွားပါတယ်။တရုတ်နိုင်ငံကအရှင်ဖြစ်နဲ့ဆောင်ရွက်ပြီးတဲ့ဒီဒုတိယကြိမ်ဆွေးနွေးပွဲအတွင်းမှာတော့နှစ်ဖက်အပြစ်ခတ်ရက်စဲရေးဆောင်ရွက်နိုင်ဖို့လုပ်ငန်းစဉ်တွေကိုချမှတ်ခဲ့ကြပါတယ်။ဒါလိုမျိုးအခြေအနေကနေပြီးတော့အပြစ်ခတ်ရက်စဲပြီးညီညာရေးအလားအလာကောင်းတွေရလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကမနေ့ကကညညာချက်ထုတ်ပါတယ်။အခုလိုမျိုးဒီ KIO နဲ့မြန်မာအစိုးရညီညာရေးဖော်ဆောင်မှုကော်မတီအကြားဆွေးနွေးပွဲရလဒ်အပေါ်မှာကြိုဆိုတယ်လို့အတွေ့အမှုချုပ်ကပြောဆိုတဲ့အကြောင်းအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရသူ Eric Kanego ကပြောပါတယ
် The Secretary General welcomes the outcome of the recent discussions in Really China between the Union Peace Working Committee and the Kachin Independence Organization and their
မြန်မာအစိုးရညီညာရေးကော်မတီနဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့တို့ကြားအတီးတန်းနဲ့အပြစ်ခတ်ရက်စဲရဖို့သဘောတူခဲ့ကြရဲဆိုတဲ့ပြီးခဲ့တဲ့တရုတ်နိုင်ငံရွှေလီမျိုးကဆွေးနွေးပွဲရလဒ်ကိုအတွင်းမှုချုပ်အနေနဲ့ကြိုဆိုပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းပထမအဆုံးချိန်ဖြစ်နေဒီမြန်မာနိုင်ငံသားအားလုံးငြိမ်းချမ်းမှုကိုခံစားနိုင်ဖို့အပြစ်ခတ်ရက်စဲရေးနဲ့မျှတစစ်မှန်ပြီးတော့ရေရှည်ခံမဲ့အပြစ်ထုတ်နိုင်အောင်လို့နှစ်ဆကြိုးပမ်းဆောင်ရွက်သွားကြဖို့သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးကိုအတွင်းမှုချုပ်အနေနဲ့အားပေးတိုက်တွန်းပါတယ
်။ညီညာရေးကောင်ထယ်ဖော်နိုင်မှုအတွက်စစ်သွေးရုံးတွေထားဖို့သဘောတူညီချက်ဟာအစပြုချက်ဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောသွားပါတယ
်။ The Secretary General hopes that the decision to establish liaison offices will improve coordination and monitoring of developments.
စစ်သွေးရုံးတွေထားရှိဖို့ဆိုတဲ့ဆုံးဖြတ်ချက်ကပြီးခဲ့တဲ့သဘောတူညီချက်တွေကိုအကောင်ထယ်ဖော်ဖို့တိုးတက်မှုတွေကိုစောင့်ကြည့်ဖို့ညှိနှိုင်းဆောင်ရွက်သွားနိုင်မှုဖြစ်လာလိမ့်မယ်လို့အတွင်းမှုချုပ်ကမျှော်လင့်ထားတာပါ။ဒီလိုဖြစ်လာအောင်လို့အဖွဲ့အစည်းအားလုံးရဲ့ကြိုးပမ်းအားထုတ်မှုကိုလည်းကြိုဆိုပါရစေ။န
ှစ်နဲ့ချီပြီးတော့ကြာခဲ့တဲ့ကချင်ပြည်နယ်အတွင်းစီးတင်းမာမှုတွေကြောင့်ကချင်အရက်သားဒုက္ခတွေတောင်းကနန်းဟာကြေးရွာအိုးအိမ်တွေကိုစွန့်ခွာခဲ့ကြရပါတယ်။နိုင်ငံတကာအကူအညီတွေဟာလည်းအစိုးရထိန်းချုပ်ထားရာဒေသဘက်ကိုပဲပေးနိုင်ပြီးတော့ KIO ထိန်းချုပ်ရာဒေသဘက်ကဒုက္ခတွေကိုတော့ဒီလုံခြုံရေးအကြောင်းပြချက်နဲ့အကူအညီတွေမပို့နိုင်ခဲ့ပါဘူး။အခုတော့ဒီကချင်ပြည်နယ်အတွင်းနေရာအားလုံးမှာရှိတဲ့ဒုက္ခတွေကိုအကူအညီပေးနိုင်ရေးအတွက်အဆင်ပြေချောမွေ့လာလိမ့်မယ်လို့အတွေ့အမှုချုပ်အနေနဲ့မျှော်လင့်တဲ့အကြောင်းလဲပြောခွင့်ရသူကဆိုပါတယ
်။ With both sides agreeing to expedite humanitarian relief to internally displaced persons, the Secretary General expects that aid for those in need.
ဩစွန်ခွာတင်းဆောင်ပြေးနေကြရတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ကိစ္စကိုနှစ်ဖက်စလုံးကသဘောတူထားတယ်ဆိုတော့ကချင်ပြည်နယ်အတွင်းနေရာအားလုံးကလိုအပ်ချက်ရှိသူတွေအတွက်အကူအညီတွေပို့ပေးသွားနိုင်မယ်လို့အတွေ့အမှုချုပ်အနေနဲ့မျှော်လင့်ထားပါတယ်။
ဒါပေမဲ့လည်းဒီကုလသမဂ္ဂကအကူအညီပေးရေးရင်နှန်းတွေဝင်ရောက်ခဲ့တဲ့အချိန်မှာဒါကိုအခွင့်အောင်းယူပြီးတော့စစ်တပ်ဘက်ကနေရာယူအားဖြည့်လာတာမျိုးတွေရှိတယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီချက်ကို VOA ကမေးမြန်းတော့ဒီသတင်းထွက်ပေါ်လာတာတွေအပေါ်မှာသူတို့အနေနဲ့ကြားသိပြီးတော့စိုးရိမ်မကင်းဖြစ်မိတယ်လို့အတွေ့အမှုချုပ်ယုံပြောခွင့်ရသူ Eric Kanego ကပြောပါတယ
်။ But we are always very concerned when we hear reports of UN principles, concerning humanitarian delivery not being respected. As you may know, last month
ကုလသမဂ္ဂရင်နန်းသွားတာကိုအခွင့်အရေးယူပြီးတော့ဒီလိုမျိုးစစ်အင်အားဖြည့်တင်းတယ်ဆိုတာသတိမထားမိပါဘူး။ဒါမဲ့လည်းအခုလိုမျိုးကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးမှုကိုအခွင့်အောင်းယူဆောင်ရွက်တယ်ဆိုတဲ့သတင်းတွေပေါ်မှာတော့အထူးကိုစိုးရိမ်ပူပန်မိပါတယ်။ပြီးခဲ့တဲ့ February 18ရက်နေ့ကနေပြီးတော့21ရက်နေ့အတွင်းမှာကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အကူအညီရေးရင်နှန်းကအစိုးရထိန်းချုပ်ဒေတာကိုဖျက်ပြီးတော့ဖားကန့်ဒေတာဘက်ကိုအကူအညီတွေပို့ပေးခဲ့တာရှိပါတယ်။ပြီးခဲ့တဲ့ January လကဆိုရင်လည်းဒါကပထမဆုံးအချိန်အကူအညီတွေပြန်ပေးနိုင်ခဲ့တာပါ။
KIO နဲ့အစိုးရကိုယ်စားလှယ်တွေကြားညီညာရေးဆွေးနွေးမှုတွေပြန်ဆခဲ့ပြီးတော့ဒီနှစ်ဆန်းပိုင်းမှာပဲကုလသမဂ္ဂလူသားချင်းစာနာမှုအကူအညီတွေကိုမြန်မာဘက်ကစပြီးတော့ခွင့်ပြုပေးခဲ့ပါတယ်။အရင်တုန်းကတော့ဒီနိုင်ငံတကာအကူအညီတွေနဲ့နိုင်ငံတကာလေးလာသူတွေဒီ KIO ထိန်းချုပ်ရာဒေသဘက်ကိုသွားဖို့ဆိုရင်တော့လုံခြုံရေးအကြောင်းပြချက်နဲ့မြန်မာအာဏာပိုင်ဘက်ကအခွင့်မပြုပယ်ချခဲ့ပါတယ်ခင်ဗျာ။